တဝဲ KK အဝေးပြေးလမ်းမကြီးစီမံကိန်းကြောင့်မြန်မာနိုင်ငံမှာသာရှိတော့တဲ့ကမ္ဘာရှာပါတောရင်ဒိဋ္ဌာမျိုးစိတ်တွေမျိုးတုံးမဲ့ချင်းချောင်းမှုကြုံရတယ်လို့ပညာရှင်တွေကထောက်ပြပါတယ်။ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန့်ကပြောပြမှာဖြစ်ပါတယ
်။တဝဲထူးစည်းဝါးကြီးစုံကနေထိုင်းမြန်မာနယ်စပ်ထိပေါက်လွှတ်ထားတဲ့တဝဲထီးကြီးလမ်းကြောင်းကမ္ဘာရှာပါမျိုးစိတ်တောရင်ဒိဋ္ဌာတွေကမျိုးတုံးပြောက်ွယ်နဲ့အလားအလာရှိနေတယ်လို့ကမ္ဘာလုံးဆိုင်ရာသဘာဝပတ်ဝန်းကျင်ရမုံငွေအဖွဲ့ WWF ကအစီရင်ခံစာဆောင်ထုတ်ပြန်ခဲ့ပါတယ်။ဒေါနာတောင်တန်းကြီးကိုဖြတ်တန်းပေါက်လွှတ်ထားတဲ့ဒီလမ်းမကြီးဟာရှားပါမျိုးစီစီရင်ဝင်ဖြစ်တဲ့အင်ဂျာပရှုဝဝွန်ဟိမွန်နာဝဝွန်မြောက်လဲကျော်လက်ဖြူစတဲ့တွန်းကလေးဆန်တွေကလို့တို့ပြောက်ကွယ်မဲ့အနေနဲ့ချင်းချောက်ခံနေရတာလည်းဖြစ်ပါတယ်။အရှင်ခံစားရေးသားတဲ့ WWF မြန်မာရဲ့ထင်းထင်းကြီးအစီအစဉ်ညွှန်ကြားရေးမှူးဖြစ်သူနစ်ကိုက VOE ကိုအခုလိုပြောပါတယ
်။ They have a territory or a home range that is very small, so they only move a few kilometers.So an impact in the of a road in their home range will be
တချို့တိရစ္ဆာန်တွေကတော့အဝေးကြီးကိုမသွားပါဘူး။1ကီလိုမီတာ2ကီလိုမီတာလောက်ပဲသွားရမျိုးတွေရှိပါတယ်။တချို့တိရစ္ဆာန်တွေကတော့ကျင်းလေကျဆားတာပြောင်းသွားတာလည်းရှိပါတယ်။သူတို့ကျဆားတဲ့နေရာမှာလမ်းကြီးပေါ်လာရင်သူတို့မကျဆားနိုင်တော့ရင်မြို့ပွားဖို့အခက်အခဲတွေဖြစ်လာရင်မြို့ပွားနှုန်းတွေကျပါပါမယ်။တော်ရန်တိရစ္ဆာန်တွေမရှိတော့ဘဲနဲ့တက်တော့ပြုံးတိသွားရင်ခရီးစနစ်ကလည်းပြတ်သွားတဲ့အတွက်အဲ့ဒီနေရာမှာနေထိုင်တဲ့သူတွေအတွက်လည်းတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်။ဒါကြောင့်ဒီလမ်းကြီးကတော်ရန်တိရစ္ဆာန်တွေအတွက်အရေးကြီးပါတယ်။
မိုင်းပြားဆန်းရှိတဲ့ဒီလမ်းမကြီးဖောက်ချိန်မှာဇီဝမျိုးစိတ်မျိုးကွဲတွေအတွက်တက်ရောက်တာတွေနဲ့ဆောင်ရှားဆွတ်ချရမယ်အချက်တွေကိုလည်းအရင်အစဉ်ခံစားမှမဖော်ပြထားဘူးလို့လည်းနစ်ကိုကဆိုပါတယ်။ရန်ကုန်မန္တလေးအမြန်လမ်းမကြီးဖောက်လို့တုန်းကတစ်တော့ပြုံးတိတာတွေကြုံတွေ့ခဲ့ရပါသေးတယ်။တဝဲတိတိလမ်းမှာတော့အခုလိုမဖြစ်အောင်အစိုးရတာဝန်ရှိသူတွေစီကိုအစဉ်ခံစားပေးပို့ထားပြီးအစိုးရဘက်ကလည်းဒါတွေကိုလှုပ်ဆောင်မယ်လို့နစ်ကိုကယုံကြည်ပါပါတယ
်
။ရန်ကုန်မန္တလေးအမြန်လမ်းဖောက်တုန်းကတစ်တော့တွေပြုံးတိခဲ့ပါတယ်။အဲဒီမှာတော့ကျွန်တော်တို့အတွေ့အကြုံမရှိခဲ့ပါဘူး။တဝဲတိတိလမ်းကိုတော့အဲ့လိုမဖြစ်အောင်အစိုးရကကြံပြုချက်တွေပို့ထားပါတယ်။အစိုးရတောင်းရှိသူတွေကိုလည်းအိန္ဒိယထိုင်းနိုင်ငံပြင်ဥရောပမှာဘယ်လိုတွေလှုပ်ဆောင်နေလဲဆိုတော့ကိုလည်းခေါ်ယူပြသခဲ့ပါလေ။အဲဒါကြောင့်ဒီအစီရင်ခံစာကိုပြတဲ့အချိန်မှာအစိုးရဘက်ကလည်းစိတ်ဝင်စားပါလေ။သူတို့ဘက်ကလိုလိုလားလားနဲ့ဆောင်ရွက်မယ်လို့လည်းယုံကြည်ပါတယ
်။ဒီအစီရင်ခံစာမှာတွင်းကလေးဆန်နေပြင်တစ်တော့ပြုံးတိမှုကြောင့်ဂရားစနစ်တွေပျက်စီးနိုင်နေဆိုတဲ့အချက်တွေကိုပါဖော်ပြထားပါတယ်။ဒီလမ်းမရှိနေကိုတော့နှလမ်းသားကိရိယာလမ်းအစီရင်နေမှုစီစဉ်တာဖြစ်ပြီး2020အစောပိုင်းမှာလုပ်ငန်းစတင်မယ်လို့ခန့်မှန်းထားပါတယ်။ဒီဒေါ်ရတောင်းတန်းကြီးကိုဖျက်တမ်းပြီးဖောက်လို့မဲ့တဝဲတိကီလမ်းစီမံကိန်းကိုတော့ထိုင်းနိုင်ငံချင်းကိုနေတိစောက်มาလည်းဖြစ်ပါတယ်ခင်ဗျာ